Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 10ရက်ကြာသပတေးနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဒိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါ။ဒုတိယသမ္မတလောင်းအမည်စင်းတွေကိုဒီကနေ့သက်ဆိုင်ရာရွေးကောက်ခံလွှတ်တော်အစုအဖွဲ့တွေကနေတင်သွင်းလိုက်ကြပါပြီ။ IS အကြမ်းဖက်အဖွဲ့ကိုစီးရီးယားနဲ့အီရတ်အပြင်တကဘာတဝမ်းတိုးချဲ့နှိမ်နင်းဖို့အမေရိကန်ကမဟာမိတ်ရှာနေပါတယ်။မြောက်ကိုရီးယားကတာတူပြစ်ပဲ့ထိန်ဒုံးကြီးနှစ်စင်းကိုဒီကနေ့ပင်လယ်ထဲနောက်ထပ်ပြစ်လွတ်ဆန်းသက်ပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်။အများကစိတ်ဝင်စားစောင့်ကြည့်နေခဲ့တဲ့အထူးသမ္မတလောင်းအမည်စင်းရင်းတွေကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကဒီကနေ့လွှတ်တော်နှစ်ရက်စလုံးမှာတင်သွင်းလိုက်ပါပြီ။ဒီပေါ်မှာတိုင်းရင်းသားပါတီတို့ရဲ့အမြင်ကဘယ်လိုရှိပါလဲ
။မြစ်စံတာများတဲ့အပေါ်မှာဒီမှာရွေးချယ်လိုက်တယ်ဆိုတော့ကျွန်တော်တို့ကတော့ခံစားချက်ကတော့ရှိတော့ဗျာ။ကျွန်တော်တို့ကလည်းတိုင်းရင်းသားလူမျိုးစုပါတီကဖြစ်နေတော့တိုင်းရင်းသားလူမျိုးစုပါတီကတော့တယောက်ယောက်တော့ဒုသမတနေရာ
ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွန်းပြောသားတာပါဒီလိုတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ရဲ့အမြင်သဘောထားတွေကိုမကြာခင်မှာစူးစီးတင်ပြပေးပါမယ်တခါဒီအမျိုးသားလွှတ်တော်မှာချင်းပြည်နယ်အမတ်တူကိုဒုသမတလောင်းအဖြစ်အစိုးပြုခံရတဲ့အပေါ်မှာချင်းတိုင်းရင်းသားတွေအကြားဘယ်လိုမျှော်လင့်ချက်တွေရှိနေသလဲဆိုတာကိုလည်းမကြာခင်မှာနားဆင်ရပါမယ်အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကီထိုက်တို့ကတက်လက်တင်ပြပေးကြပါမယ်ရှင်
ဒရင်ဘတ်တော်ကြာခမန်းချက်မျိုးမျိုးနဲ့စောင့်ဆိုင်းနေကြတဲ့ဒုတိယသမ္မတလောင်းအမည်စင်းတွေဒီကနေ့ထွက်လာပါပြီ။ပြည်သူ့လွတ်တော်အစုအဖွဲ့ကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတင်သွင်းတဲ့ဒုတိယသမ္မတလောင်းကတော့ဦးထင်ကျော်ဖြစ်ပါတယ်။တခါချင်းတိုင်းရင်းသားတူဦးဖြစ်သူဦးဟန်နရီဗန်တီယူကိုတော့အမျိုးသားလွတ်တော်အစုအဖွဲ့ကနေဒုတိယသမ္မတလောင်းအဖြစ် NLD ကတင်သွင်းပါတယ်။ဦးထင်ကျော်ကလွတ်တော်ကိုယ်စားလှယ်မဟုတ်ဘဲဦးဟန်နရီဗန်တီယူကတော့ NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းပြည်သူ့လွတ်တော်ဘက်မှလက်ရှိဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းအမျိုးသားလွတ်တော်ဘက်ကနေအရင်အမျိုးသားလွတ်တော်ဥက္ကဋ္ဌဟောင်းနဲ့လက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်ကိုဒုသမတလောင်းတွေအဖြစ်အမည်စင်းတင်သွင်းထားပါတယ်။တမတော်သားကိုယ်စားလှယ်အစုဖွဲ့ဘက်ကဒုသမတလောင်းအဖြစ်ဘယ်သူကိုရွေးချယ်ထားတယ်ဆိုတာနဲ့အမည်စင်းတင်သွင်းပြီးပြီလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လွတ်တော်နေရာစလုံးမှာဒုတိယသမတလောင်းအဖြစ်အမည်စင်းတင်သွင်းထားတဲ့လူတဦးထက်ပိုနေတာကြောင့်ထူးထူးခြားခြားဖြစ်နေပါတယ်။ဒါကြောင့်လည်းလွတ်တော်အသီးသီးကနေဒုတိယသမတလောင်းတဦးကိုပဲနောက်ဆုံးထွက်လာအောင်အရင်ဆုံးမဲခွဲဆုံးဖြတ်မှာလား။အဖွဲ့ဝင်9ဦးပါသမရွေးချယ်စစ်စီရေးအဖွဲ့ကအရင်ဆုံးစစ်စစ်မှာလားဆိုတာအတိအကျမသိရသေးပါဘူး။ဒီတော့တင်းမှာပဲ NLD ပါတီခေါင်းဆောင်တောင်ဆန်းစုကြည်ကပြည်သူ့ပန်ကြားချက်တစ်စောင်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ပြည်သူလူထုရဲ့ဆန္ဒတွေကိုအပြည့်အဝအကောင့်ထဲမဖော်နိုင်မီကာလအတွင်းနိုင်ငံအေဂျင့်တည်ငြိမ်စွာနဲ့လူရပန်းနိုင်ကိုရောက်စေဖို့ပြည်သူပြည်သားအားလုံးကဉာဏ်ပညာအမျှော်အမြင်နဲ့ဝန်းရံထောက်ခံပေးဖို့မေတ္တာရပ်ခံထားပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတဲတင်မဟုတ်ဘဲကမ္ဘာတစ်လုံးမှာ IS အစ္စလာမ်အစွန်းရောက်အဖွဲ့ကိုတိုးချဲ့ချေမှုန်းရေးအတွက်တတ်တတ်မှတ်မှတ်မဟာမိတ်အဖွဲ့တစ်ခုရရှိဖို့အမေရိကန်ဆိုရတာဝန်ရှိသူတွေစ조사နေကြပါတယ်။လီဗျားနိုင်ငံမှာအစ္စလာမ်အစွန်းရောက် IS အဖွဲ့ပိုပြီးအားကောင်းလာသလိုပြီးခဲ့တဲ့နိုဝင်ဘာလကပါရီမြို့တော်အကြမ်းဖက်တိုက်ခိုက်ခံရတာရဲ့စေ့စော်မှုကြောင့် IS အစွန်းရောက်အဖွဲ့ချေမှုန်းရေးမှာပိုပြီးကြေကြေပြန့်ပြန့်နီလန်းပေါင်းစုံနဲ့ချင်းကပ်လှုပ်ဆောင်ရမယ်ဆိုတာကိုအမေရိကန်အစိုးရတာဝန်ရှိသူတွေရှင်းရှင်းလင်းလင်းနားလည်လာခဲ့ကြပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးမှုတွေရှိနေတယ်လို့အမည်မဖော်တဲ့အနောက်နိုင်ငံတန်တမန်တဦးက VOA ကိုပြောပါတယ်။ Islamic အစိုးရ IS တိုက်ခိုက်ရေးသမားအရေးအတွက်တိုးလာနေပြီးလီဗျားနိုင်ငံကအစမြောက်အာဖရိကတလွာအရှေ့အာဖရိကဒေသတချို့အာဖရိကတိုင်အနောက်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသဆယ်လီတလွာမှာအစ္စလာမ်ရဲ့အစိုးရ IS2 ရဲ့လူသစ်စုဆောင်းမှုတွေလှုပ်ဆောင်လာနေတာကိုထောက်လန့်ရေးအချက်လက်တွေမှာတွေးခေရပြီးတဲ့နောက် IS ခြေမုံရေးဆွေးနွေးမှုတွေကပိုပြီးအရေးတကြီးဖြစ်လာနေပါတယ်
။ Syria နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်း IS စစ်သွေးကြောအဖွဲ့ရဲ့တပ်မှုတအုပ်အပြင်းထန်တန်းရာရောက်သွားပြီးမြေအသက်မတည်ဘူးလို့ Syria ကတိုက်ပွဲတွေကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။လေကြောင်းတိုက်ခိုက်မှုပြီးတဲ့နောက် Abu Omar El Shishani ဒါမှမဟုတ် Omar the Chechen လို့သိကြတဲ့ Turkan Baturya Shivli ကိုစီးရီးယားနိုင်ငံရက်ကာမျိုးက IS အဖွဲ့ရဲ့အခိုင်အမာစခန်းကိုခေါ်သွားတယ်လို့ပြည်တင်ခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။စီးရီးယားရှေ့မြောက်ပိုင်း El Shaddadi မြို့နားကလေကြောင်းတိုက်ခိုက်မှုအတွင်းအဲ့ဒီ IS တပ်မှုတည်ဆုံသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောထားတာပါ။ Badira Shevli ဟာသူ့တပ်ဖွဲ့တွေကိုအင်အားစစ်ဆေးဖို့နဲ့အမေရိကန်ကြောတောနောက်ခံပြုစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေလက်ထဲနယ်မြေတွေဆုံးရှုံးရပြီးတဲ့နောက်စိတ်ဓာတ်အင်အားကိုမြှင့်တင်ပေးဖို့အဲ့ဒီလေကြောင်းတိုက်ခိုက်တဲ့ဒေသမှာရှိနေခဲ့တယ်လို့ယုံကြည်တဲ့အကြောင်းမိမပေါ်လို့တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုအင်္ဂါနေ့မှာပြောပါတယ်။လေကြောင်းတိုက်ခိုက်မှုမှာ IS စစ်သွေးကြော12ယောက်ထိသေဆုံးသွားတယ်လို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။ဘ ဘာဒီရာရှေဗလီဟာအမေရိကန်ပြည်ထောင်စုကအလို့အရှိဆုံးအကြံဖက်ဝါဒီတူဖြစ်ပြီးသူ့ကိုတရားဥပဒေအရရေးယူနိုင်အောင်တရင်ပေးသူကိုစုငွေအမေရိကန်ဒေါ်လာ5သန်းချိမြင့်မယ်လို့ကြေညာထားပါတယ
်။ဥရောပတိုက်ကိုရွှေပြောင်းဝင်ရောက်လာသူတွေဝင်ရောက်လာကြတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ဘောလ်ကန်ဒေသလမ်းကြောင်းကိုဆက်ပြီးပိတ်ထားတဲ့လို့ဩစတြီးယားပြည်ထရေးဝန်ကြီးဂျိုဟန်နာမိုက်လစ်နာကပြောဆိုပါတယ်။စလိုဗေးနီးယား၊မက်ဆီဒိုနီးယား၊ဆာဗီးယားနဲ့ခရိုအေးရှားနိုင်ငံတွေကသူတို့နိုင်ငံတွေမှာနိုင်ငံရေးခလုံးကွင်းလျှောက်ထားဖို့အစီအစဉ်မရှိတဲ့ရွှေပြောင်းဒုက္ခသည်တွေကိုနေဆက်ဖြတ်ကျော်ကွင်းဒီသတင်းပတ်ထံမှာပိတ်လိုက်ပြီးတဲ့နောက်ဩစတြီးယားပြည်ထောင်စုဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီနိုင်ငံတွေကိုဖြတ်သန်းတဲ့ဘောလ်ကန်ဒေသလမ်းကြောင်းကိုလုံးဝပိတ်လိုက်တဲ့လို့ဩစတြီးယားပြည်ထောင်စုဝန်ကြီးဂျိုဟန်နာမိုက်လစ်နာကဂျာမန်သတင်းစာဒိုင်းဝေါလ်ကိုဒီကနေ့ကြားသာပရင်းနေမှာပြောဆိုလိုက်တာဖြစ်ပါတယ်။တချိန်တည်းမှာပဲတူရကီကမ်းလွန်ပင်လယ်ပြင်မှာတော့ရွှေပြောင်းဒုက္ခသည်တွေရဲ့လှေတစဉ်နှိမ့်မြုပ်တာကြောင့်၃လအရွယ်လူမမယ်ကလေးငယ်တဦးအပါအဝင်ရွှေပြောင်းအခြေချသူ၅ဦးရေနှစ်သေးဆုံးခဲ့တယ်လို့တူရကီသတင်းဌာနတွေကဖော်ပြပါဗျ။ရွှေပြောင်းအခြေချသူတွေလိုက်ပါလာတဲ့လှေတစဉ်ဂရိနိုင်ငံလီစပေါ်ကျုံကိုအသွာတူရကီအနောက်ဘက်ကမ်းခြေမှာနှိမ့်မြုပ်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့အီရန်နိုင်ငံကရွှေပြောင်းဒုက္ခသည်တွေလိုက်ပါလာတဲ့လှေပေါ်ကနေလူ၉ဦးကိုကယ်ဆယ်နိုင်ခဲ့ပြီး၂ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယိုကနေကြာသပတေးညနေဘက်သတင်းတွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နိုင်ငံရဲ့ပက်ထင်းထုံးကြီးအစီအစဉ်နဲ့ဒီသတင်းပတ်အတွင်းဒုံးကြီးပြစ်လွတ်ဆန်းသက်ခဲ့တာတွေဟာပြီးခဲ့တဲ့နှစ်ကကမ္ဘာအင်အားကြီး6နိုင်ငံနဲ့ရထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ပါလိုက်နာရမှာတွေကိုမချိုးဖောက်ဘူးလို့အီရန်နိုင်ငံကပြောလိုက်ပါတယ်။ဒုံးကြီးအစီအစဉ်ကိုအီရန်နိုင်ငံကဆက်လုပ်သွားမှာဖြစ်ပြီးဒါဟာတရားဝင်ပြီးတော့ခုခံကာကွယ်တဲ့သဘောတဘာဝဖြစ်တယ်လို့အီရန်နိုင်ငံကြားရေးဌာနပြောခွင့်ရဟိုဆိန်ဂျဘရီအန်ဆာရီကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။အင်ကာနဲ့ဗိုလ်ထူးနေတွေကလုတ်ခဲ့တယ်လို့အီရန်ကပြောထားတဲ့ဒုံးကျည်ပြစ်လွတ်ဆန်းသက်မှုတွေပေါ်ဆိုရင်လည်းကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောထားပါတယ်ဒီကိစ္စကိုစမ်းစစ်သွားမှာဖြစ်ပြီးကုလသမဂ္ဂမှာပဲဖြစ်ဖြစ်တနိုင်ငံတည်းအနေနဲ့ပဲဖြစ်ဖြစ်တင့်တော်တဲ့တုံ့ပြန်ချက်ကိုလိုအပ်တယ်လို့လုတ်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကော်ဘီကပြောပါတယ်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ဇာရီဖ်ကိုဒီကိစ္စနဲ့ပတ်သက်ပြီးဗိုလ်ထူးနေနှောင်းပိုင်းကပြောဆိုခဲ့တယ်လို့လည်းမစ္စတာကော်ဘီကပြောပါတယ်ဒါပေမဲ့လည်းအီရန်ကျောင်းသားသတင်းဌာနကတော့Mr. Gary ကMr. Zarif ကိုအီးမေးလ်ပို့ပြီးတယ်လီဖုန်းပေါ်မှာစကားပြောဖို့ပန်ကြားပေမဲ့ Mr. Zarif ဟာအလုပ်ကိစ္စနဲ့ခီးထွက်နေတာကြောင့်စကားမပြောပြကြဘူးလို့ဒီကနေ့ပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကတာရိုပြစ်ပယ်ရင်ဒုံးကျည်နှစ်ဆင်းကိုပင်လယ်တွင်ပြစ်လွတ်ခဲ့ပြီးဒါဟာဆိုရင်တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စည်ရေးလေးချင်မှုဆက်လုပ်နေတာကိုတုံ့ပြန်တဲ့ပုံရှားပါတယ်။ဒုံးကျည်တွေကိုကြာသပတေးနေ့မနေ့အစောပိုင်း North Hokkaido ခရိုင်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောပါတယ်။နိုင်ငံရဲ့ရှေ့ဘက်ကမ်းလွန်ပင်လယ်ပြင်ထဲကိုကီလိုမီတာ900လောက်အထိရောက်ရှိခဲ့ပြီးတဲ့နောက်ပင်လယ်ထဲကိုကြာရောက်ပောက်ကွဲခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါရယ်။ကိုရီးယားကျွန်းဆွယ်မှာရန်လိုမှုတွေမြင့်တက်နေချိန်မှာဒီလိုပြစ်ခတ်မှုမျိုးကဖြစ်လေဖြစ်တာမရှိတာတော့မဟုတ်ပါဘူး။တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ကြီးမားတဲ့စီးရီးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားဘက်ကမုန်းတီးနေတာဖြစ်ပြီးဒါဟာကျူးကျော်ဖို့ပြင်ဆင်နေတာလို့လည်းပြောဆိုနေတာဖြစ်ပါရယ်။မြောက်ကိုရီးယားပိုင်နယ်ထဲမှာကြန့်ရှိတဲ့တောင်ကိုရီးယားရဲ့ပိုင်ဆိုင်မှုတွေအလုံးကိုဖျက်သိမ်းပစ်မယ်လို့လည်းမြောက်ကိုရီးယားအစိုးရကဒီကနေ့ကြာသပတေးနေ့မှာပြောဆိုပါရတယ်။တောင်နှင်းမြောက်နှစ်နိုင်ငံပူးရဲလှုပ်ဆောင်ပြီးအခုရပ်ထားတဲ့မြောက်ကိုရီးယားပိုင်နယ်ထဲမှာရှိတဲ့ကေဆောင်ဆက်မှုစုံနဲ့မောင့်ခန်ကန်ခီးသွားအပန်းဖြေစခန်းစီမံကိန်းတွေကိုရှင်းညွှန်ပြီးမြောက်ကိုရီးယားဘက်ကပြောဆိုနေတာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ Hillary Clinton နဲ့ Bernie Sanders တို့ဘူဒူးနေညကဖလော်ရီဒါပြည်နယ်မှာစကားဆစ်ထိုးပွဲနောက်တစ်ချိန်ထပ်လုပ်ပါတယ်။အထူးသဖြင့်လူမှုကြီးကြပ်ရေးဆိုင်ရာကိစ္စအပါအဝင်အရေးကိစ္စတချို့နဲ့ပတ်သက်လို့သူတို့လှုပ်ထားခဲ့မှုတွေအပေါ်တယောက်ပေါ်တယောက်အပြင်းထန်ဝေဖန်ပြောဆိုကြပါတယ်။ဖလော်ရီဒါပြည်နယ်ဟာစပိန်ဘာသာစကားပြောလက်တင်အမေရိကန်နိုင်ငံတွေကနေရွှေ့ပြောင်းအခြေစပ်နေထိုင်သူအများပြားရှိတဲ့ပြည်နယ်ဖြစ်တာကြောင့်လဲလူမှုကြီးကြပ်ရေးကိစ္စဟာအဲ့ဒီမှာအရေးကြီးတဲ့ကိစ္စတစ်ခုပါ။ဒါပေမဲ့လည်း Republican Party ဘက်ကသမတလောင်းဖြစ်ဖို့ကြိုးစားနေတဲ့အထက်လက်ရှိလူကြိုက်အများဆုံး Donald Trump ရဲ့လူမှုကြီးကြပ်ရေးဆိုင်ရာယက်တီချက်ကတော့Mrs. Clinton နဲ့ Mr. Sanders နှစ်ယောက်စလုံးကပယ်ချပါတယ်။ American Mexico နယ်စပ်တစ်လျှောက်မှာတရားရင်ကြီးတစ်ခုစောက်ပြီးတော့ American နိုင်ငံထဲမှာတရားမဝင်ရောက်နေတဲ့လူပေါင်း၁၁သန်းကိုနေရက်ပြန်ပို့မယ်လို့ Mr. Trump ကပြောထားတာပါ။ Florida ပြည်နယ်မှာလာမယ့်အင်္ဂါနေ့ကျရင် Democratic နဲ့ Republican Party နှစ်ယောက်စလုံးရဲ့ပဏာမရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်။ဒါ့အပြင် Illinois, Missouri, မြောက် Carolina နဲ့ Ohio ပြည်နယ်တွေမှာလည်းအဲ့ဒီမတ်လ၁၅ရက်အင်္ဂါနေ့မှာပဏာမရွေးချယ်ပွဲတွေတပြိုင်တည်းလုပ်မှာဖြစ်ပါတယ်။
ဗနက်ဆွဲလာနိုင်ငံဟာလုံခြုံရေးအရာချင်းချောက်မှုဖြစ်စေတယ်လို့ပြောဆိုပြီးဗနက်ဆွဲလာထိတ်တန့်ရရှိအတော်များများကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအမိန့်ချမှတ်ထားတာကိုဆန့်ကျင်တဲ့အနေနဲ့ဗနက်ဆွဲလာသမ္မတကအမေရိကန်ဆိုင်ရာဗနက်ဆွဲလာထိတ်တန့်တန်တမန်ကိုပြန်ခေါ်ယူမှာဖြစ်ပါတယ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုအမိန့်ကိုဟိုမနေ့ဗုဒ္ဓဟူးနေ့ကရှုတ်ချပွဲပြုလုပ်တဲ့အခမ်းအနားတစ်ခုမှာသမ္မတနီကိုလာမာဒူရိုကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတန်ခတ်ပိတ်ဆို့မှုကိုစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကပဲထပ်ပြီးသက်တမ်းတိုးခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နဲ့ဗနက်ဇွဲလာနှစ်နိုင်ငံကြား2010ပြည်နှစ်ကစလို့တန်အမတ်ကြီးအဆင့်တန်တမန်ဆက်ဆံရေးမရှိတော့တာဖြစ်ပါတယ်။ဗနက်ဇွဲလာနိုင်ငံဘက်ကတန်ယုံယာယီထားဝန်ကန်မက်ဆီမီလီယန်အာဗလိုက်စ်ကိုအမေရိကန်ဆိုင်ရာတန်အမတ်ကြီးအဖြစ်ပြီးခဲ့တဲ့နှစ်ကအတည်ပြုခဲ့ပေမဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့သူ့ကိုအတိအမှတ်မပြုခဲ့ပါဘူး။
ဂျပန်နိုင်ငံမှာမြေငလျင်ကြီးလှုပ်ပြီးဆူနာမီရေလိုင်းတန်ခံခဲ့ရတာ၅နှစ်ကြာလာတဲ့အထိမိသားစုနဲ့တကြီးရောတွေထောင်ပေါင်းများစွာဟာသူတို့ရဲ့အိုးအိမ်ရှိတဲ့မူရင်းနေရာတွေစီကိုပြန်မသွားနိုင်ကြသေးဘူးလို့ဂျပန်ကြက်ချင်ဒီအဖွဲ့ကပြောလိုက်ပါတယ်။ငလျင်နဲ့ဆူနာမီရေလိုင်းတန်တွေကြောင့်ဂျပန်အရှေ့မြောက်ဘက်ကန်ယူရန်ဒေသအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်လို့ဖူကူရှိမားနျူကလ িয়ার ဒါးဘေးဆက်ရုံနဲ့ပျက်စီးရတာပါ။လူပေါင်း3,000-3,000လောက်ဟာယာယီနေရာတွေဒါမှမဟုတ်ငှားထားတဲ့နေရာတွေမှာဆက်ပြီးနေကြရတာမျိုးရှိတယ်လို့ဒါမှမဟုတ်ရင်လည်းဘဝအသစ်ပြန်ပြီးထူထောင်ဖို့အတွက်နိုင်ငံတွင်းတခြားနေရာတွေကိုရွှေ့ပြောင်းသွားကြရတယ်လို့ဂျပန်ကြက်ချင်ဒီအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါယီချီနျူကလ িয়ার ဒါးဘေးဆက်ရုံမှာရေဒီယိုဓာတ်သတ္တိယိုစိမ့်ထွက်တာကြောင့်ပတ်ဝန်းကျင်ထိခိုက်တဲ့အတွက်မိသားစုပေါင်း3,000ကျော်ဟာအိမ်ပြန်ဖို့အခွင့်မရကြသေးဘူးလို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ပတ်ဝန်းကျင်ညဉ့်ဉန်းမှုပပျောက်အောင်လုဆောင်ချက်တွေကြောင့်မိသားစုတို့ကတော့အိမ်တွေကိုအပီးဒါမှမဟုတ်ယာယီပြန်သွားနိုင်ကြတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေအပီးသက်ဖို့အတွက်နောက်ထပ်နှစ်ပေါင်းများစွာကြာအောင်မယ်လို့ဂျပန်ကြက်ချင်ဒီအဖွဲ့ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကီထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးပါဦးမယ်။အရင်ဆုံးကတော့ဒီဒုသမရလောင်အမိစီရင်တွေထွက်လာတာနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်။အများကကြိုတင်ခန့်မှန်းထားတဲ့အတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်အစုအဖွဲ့ကနေဒေါခင်ဂျီဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်ဦးထင်ကျော်ကိုဒုသမရလောင်အဖြစ်နဲ့အမိစီရင်တင်သွင်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်အစုအဖွဲ့ကတော့မထင်မှန်ထားတဲ့ချင်းတိုင်းရင်းသား NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဟင်နရီဗန်ထူးယူကိုဒုသမရလောင်အဖြစ်နဲ့အမိစီရင်တင်သွင်းလိုက်တာပါ။ဒီနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ဒေါခင်စိုးဝင်းကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒီကနေ့မနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစုအဖွဲ့အစည်းအဝေးမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပလဲမြွန်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စန်းလိုင်ကနေဦးထင်ကျော်ကိုဒုတိယသမ္မတလောင်းအဖြစ်အခုလိုအမည်စင်းတင်သွင်းလိုက်ပါတယ်။ကျွန်မအနေနဲ့ပြည
်သူ့လွတ်တော်အတွက်ဒုတိယသမ္မတလောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အစုအဖွဲ့အနေနဲ့ဦးထင်ကျော်ဟာတင်သွင်းရပါလိမ့်ရှင်။
ဒေါခင်ဆန်းလိုင်ရဲ့အဆိုကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ကြီးကထောက်ခံလိုက်တဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကအခုလိုကြေညာလိုက်ပါတယ်
။ဒီကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကဒုတိယသမ္မတလောင်းအမည်စင်းအဆိုပြုလာတင်သွင်းရမှာဦးထင်ကျော်ကိုဒေါခင်ဆန်းလိုင်ပလဲမဲဆန်းလိုင်တွေကအဆိုတင်သွင်းပြီးဦးမြင့်ကြီးကတာမဲဆန်းလိုင်တွေကထောက်ခံတင်ပြထားပါတယ်။
မြန်မာစာပေလောကမှာအချိန်ကြီးကဂန္ဓဝင်မြောက်ပညာရှင်ကြီးမင်းသူဝင်ရဲ့ဒုတိယသားအသက်80အရွယ်ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်အတွက်လူမှုရေးနယ်ပယ်မှာအားထားရသူတဦးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်တည်ထောင်ထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်တဦးအဖြစ်လူမှုရေးလုပ်ငန်းတွေကိုထဲထဲဝင်ဝင်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။ပြည်ခိုင်ပြိုးပါတီပြည်သူ့လွှတ်တော်အစုအဖွဲ့ကနေလက်ရှိဒုသမရလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာဆိုင်းမောက်ခန်းကိုဒုသမရလောင်းအဖြစ်မိထီလာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကအဆိုတင်သွင်းလိုက်ပြီးဇေယသီရိမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထေဝင်းကထောက်ခံခဲ့ပါတယ်။သမရရွေးချယ်တဲ့လုပ်ငန်းစဉ်မှာပြည်ခိုင်ပြိုးပါတီကပူးပေါင်းပါဝင်တာဖြစ်တယ်လို့အရေးအချင်းပြေဝတဲ့သူတွေကိုရွေးချယ်ကြဖို့ညွှန်နေတယ်လို့ဦးလှထေဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဘက်ကနေစွန့်ရင်ရှိတဲ့သူတွေအတွေ့အကြုံရှိတဲ့သူတွေအဲ့ဒီလိုလူတွေတိုင်းပြည်အတွက်ကျွန်တော်တို့ဒါကျွန်တော်တို့ဘက်ကရွေးကောက်ပွဲလုပ်ငန်းစဉ်ကြီးထဲမှာကျွန်တော်တို့ပါဝင်ပေးတဲ့သဘောမျိုးပါပဲ။အတင့်တော်လို့သူတို့အားလုံးကကြိုက်လို့ရွေးရင်လည်းဒါနိုင်ငံအတွက်အကျိုးရှိမဲ့ကိစ္စပေါ့
။အမျိုးသားလွတ်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစုအဖွဲ့ကနေအများကြိုတင်ခန့်မှန်းထားခြင်းမရှိတဲ့ချင်းတိုင်းရင်းသားအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဟင်နရီဗန်ထီးယူနဲ့ပြည်ခိုင်ပြိုးပါတီအစုအဖွဲ့ကတော့အမျိုးသားလွတ်တော်ဥက္ကဋ္ဌဟောင်းဦးခင်အောင်မြင့်ကိုဒုတိယသမ္မတလောင်းတွေအဖြစ်အသီးသီးအမည်စင်းတင်သွင်းလိုက်ကြပါတယ်
။ဒုတိယသမ္မတလောင်းအမည်စင်းတင်သွင်းခံရသူများကိုအခေအဆင်လိုက်ကြီးညာပါမယ်။ဦးခင်အောင်မြင့်
မန်လီတိုင်းဒေသကြီးမေဆန်နန်းနဲ့အမှတ်ရှိဦးဟန်နရီပန်တီယိုချင်းပြည်နယ်မေဆန်နန်းနဲ့အမှတ်၃လို့ဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရတမရရွေးချယ်စီစီရေးအဖွဲ့ကိုလွှတ်တော်ဥက္ကဋ္ဌနှစ်ဦးဒုဥက္ကဋ္ဌနှစ်ဦးပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်ကကိုယ်စားလှယ်တဦးကြစီ တမရတာကိုယ်စားလှယ်တဦးနဲ့ဖွဲ့စည်းရမှာဖြစ်ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်ကနေမြို့သားဒီမိုကရေစီအဖွဲ့ချုပ်ဒဂိုမျိုးတည်အရှိပိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်နဲ့မြို့သားလွှတ်တော်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်ကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဗတ်မျိုးသိန်းတို့ကိုအဖွဲ့ဝင်အဖြစ်အသီးသီးမဲပေးရွ အစုအဖွဲ့တွေရဲ့ဒုသမရရွေးချယ်ရေးလုပ်ငန်းစဉ်တွေကိုဆက်လက်ကျင်းပကြမှာဖြစ်ပါတယ်ရှင်
။ဒီကနေ့ဒီဒုသမရလောင်းအမည်စရင်တွေကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကလွှတ်တော်နေ့ရက်စလုံးမှာတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့တော်ခင်စိုးဝင်းကစူးစီးတင်ပြသွားတာပါ။တဆက်တည်းပဲအခုလိုမျိုးဒီဒုသမရလောင်းအမည်စရင်တွေတင်သွင်းခဲ့ကြတဲ့အပေါ်တိုင်းသားလွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေကိုလည်းကြည့်ရအောင်ပါရှင်။ဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အရွေးချယ်ခံကိုယ်စားလှယ်များအစုအဖွဲ့တွေကနေဒုသမရလောင်းတွေရဲ့အမည်စရင်တင်သွင်းတာမှာပြည်သူ့လွှတ်တော်အတွက်ကိုအရက်သားတယောက်ကိုအမည်တင်သွင်းခဲ့တာဖြစ်တယ်လို့ဒီအမျိုးသားလွှတ်တော်ဘက်မှာတော့ခရီးဟန်ဘာသာကိုးကွယ်တဲ့လူနည်းစုတိုင်းသားတူဖြစ်တဲ့ချင်းလူမျိုးတူကိုရွေးချယ်တင်သွင်းလိုက်တာပါ။အခုလိုရွေးချယ်မှုနဲ့ပတ်သက်လို့တခြားတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေအခြားမှာအမြင်သဘောထားတွေကလည်းအမျိုးမျိုးရှိပါတယ်။နေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကတိုင်းရင်းသားကိုယ်စားလှယ်တွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပြည်သူ့လွှတ်တော်ရဲ့ရွေးချယ်ခံကိုယ်စားလှယ်တွေရဲ့ဒုတိယသမ္မတလောင်းအနေနဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်အရက်သားတအုပ်လည်းဖြစ်တဲ့ဦးထင်ကျော်ကိုဒုတိယသမ္မတလောင်းအနေနဲ့အမည်စင်းတင်သွင်းလိုက်ပါတယ်။ဒီပြင်အမျိုးသားလွှတ်တော်အရွေးချယ်ခံကိုယ်စားလှယ်တွေရဲ့ဒုတိယသမ္မတလောင်းအနေနဲ့ကတော့မထင်မှတ်ထားတဲ့ချင်းတိုင်းရင်းသားခရီးရန်ဘာသာကိုးကွယ်တဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ် Henry Van Thieu ကိုဒုတိယသမ္မတလောင်းအနေနဲ့အမည်စင်းတင်သွင်းလိုက်ပါတယ်။ဒီလိုရွေးချယ်လိုက်တဲ့အပေါ်မှာရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွန်းကျော်ကသူ့အမည်ကိုခုလိုပြောပြပါတယ်
။မြစ်ဆန္ဒများတဲ့အပေါ်မှာမူတည်ပြီးမှရွေးချယ်လိုက်တယ်ဆိုတော့ကျွန်တော်ကတော့ခံစားချက်ကတော့ရှိတော့ဗျာ။ကျွန်တော်ကလည်းတိုင်းရင်းသားလူမျိုးစုပါတီကဖြစ်နေတော့တိုင်းဒေသလူမျိုးစုပါတီကတော့တယောက်ယောက်တော့ဒုသမတနေရာမှာပါစီရှင်နဲ့ဆန္ဒတော့ရှိတာပေါ့
ဒီကနေ့မှာပြည်ခိုင်ပြိုးပါတီကလည်းဒီလွတ်တော်နှစ်ခုအတွက်ဒုတိယသမ္မတလောင်းအမည်စင်းတွေကိုတင်သွင်းခဲ့ပါတယ်လက်ရှိဒုသမ္မတလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာဆိုင်းမောင်ခန့်ကိုပြည်သူ့လွှတ်တော်အတွက်ဒုတိယသမ္မတအနေနဲ့တင်သွင်းခဲ့တယ်လို့အမျိုးသားလွှတ်တော်အတွက်ကတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌဟောင်းလက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်ကိုဒုတိယသမ္မတလောင်းအနေနဲ့အသီးသီးတင်သွင်းခဲ့ပါတယ်။ဒီလိုတင်သွင်းခဲ့တာနဲ့ပတ်သက်ပြီးကြန့်ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွေးဝင်းကအခုလိုပြောပြပါတယ်
။ဒီမိုကရေစီတက်တာဝိုင်းစင်းစားကြပါပဲလေ။သူ့ဘက်ကလည်းတင့်တော်လို့အည်ချင်းပြေးလို့တင်တယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကနေပြီးတော့စွမ်းရည်ရှိမဲ့လူတွေနိုင်ငံအတွက်စေတနာထားပြီးလုပ်နိုင်မဲ့လူတွေကျွန်တော်တို့ရွေးပေးတာပဲဗျာ။နော်
NLD ပါတီအနေနဲ့အမျိုးသားရင်ကြားစီရေးကိုအခြေခံပြီးဒုတိယသမ္မတလောင်းရွေးချယ်တာမှာတိုင်းရင်းသားပါတီတစ်ခုခုကပါတီဝင်တဦးကိုရွေးချယ်မယ်လို့ဒင်းတွေထွက်ပေါ်ခဲ့ပူပါတယ်။ဒီလိုထွက်ပေါ်ခဲ့ပေမဲ့လက်ရှိမှာတိုင်းရင်းသားပါတီကကိုယ်စားလှယ်တွေပါဝင်ရွေးချယ်ခြင်းမခံရတဲ့အပေါ်ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန့်ကတော့ NLD ပါတီရွေးချယ်မှုကိုလက်ခံကြိုဆိုကြောင်းနဲ့လက်ရှိရွေးချယ်ခဲ့မှုအပေါ်သူ့အမည်ကိုခုလိုပြောပြပါတယ်
။ဟိုသမ္မတရဲ့ပါမဟိုသူတို့မလားလို့ဖြစ်မှတာအမျိုးသားရင်ကြားစီကိုလုံနိုင်တယ်ဆိုတာကတော့ကျွန်တော်အထင်အချက်မျိုးမရှိပါဘူးခင်ဗျအမျိုးသားရင်ကြားစီကိစ္စဆိုတာကသူလည်းသူတို့မလားတာဖြစ်မှတာလည်းနာလုံနိုင်မယ်ဆိုတာမဟုတ်ပါဘူးပေါ့နော်အဲ့လိုတော့ပြောချင
်ဒီဒုတိယသမ္မတလောင်းတွေကိုဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတရွေးချယ်စစ်ဆေးရေးအဖွဲ့ကသမ္မတဖြစ်နိုင်မဖြစ်နိုင်ကိုစစ်ဆေးပေးမှာပါဒီအဖွဲ့ကိုလွတ်တော်ဥက္ကဋ္ဌ2ဦးဒုတိယဥက္ကဋ္ဌ2ဦးပြည်သူနဲ့အမျိုးသားလွတ်တော်ကကိုယ်စားလှယ်2ဦးတက်မတော်သားကိုယ်စားလှယ်2ဦးနဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်ပြည်သူ့လွတ်တော်အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်နဲ့အမျိုးသားလွတ်တော်အတွက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းတို့ကိုဒီစစ်စစ်ရေးအဖွဲ့ဝင်တွေအဖြစ်မဲပေးရွေးချယ်ခဲ့ကြပါတယ်။လက်ရှိမှာသမ္မတရွေးချယ်စစ်စစ်ရေးအဖွဲ့ကဒုတိယသမ္မတလောင်းတွေစစ်စစ်ရမှာဖြစ်ပေမဲ့လက်ရှိအချိန်ထိတက်မတော်သားအစုအဖွဲ့ဘက်ကနေတင်ပြလာတဲ့ဒုတိယသမ္မတလောင်းအမည်စင်းကိုလက်ရှိအချိန်ထိထုတ်ပြန်ပြောကြားထားခြင်းမရှိသေးပါဘူး။ တမရရွေးချယ်စီစီရေးဖွဲ့ဝင်တဦးဖြစ်တဲ့ဥပါမျိုးသိန်းကလည်းတမရသားကိုစလေဘက်ကဘသူကိုဒုတိယတမရလောင်းအမည်စင်းတင်သွင်းထားတယ်ဆိုတာကိုသူ့အနေနဲ့မသိရှိရသေးကြောင်းပြောပါတယ်။လှုပ်ဆောင်ရမယ့်စီစီရွေးချယ်မှုလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ
်။အခုချင်းပေါ့ဒီလိုလွတ်တော်တဲ့ခုချင်းရှိနေ၊မိသားလွတ်တော်တဲ့ခုချင်းပေါ့သူတို့စီကိုတင်းလာတဲ့ဒီဒုတိယတမရလောင်းတွေပေါ့။အဲအဲ့ဒီဥစ္စာတွေကိုဒီပထမအင်းစစ်စစ်ပြီးလုပ်ပြီးအောင်ပေါ့နော်။ဒီစစ်စစ်ရေလုပ်ပြီးတော့အစင်ပြီးသွားပြီးဘုံလုံးကြီးရဖြစ်ပြီးဆိုရင်သူတို့တွေကတော့သက်ဆိုင်ရာဒီလိုလွတ်တော်အလိုက်ပေါ့နော်ဒီကောင်စုတို့တော့မပေါင်းပြီးတော့မဲပေးရမှာပေါ့
ဒီကနေ့မနက်ပိုင်းဒုတိယသမ္မတလောက်အနမေစီရင်တွေကိုလွတ်တော်မှာမတင်သွင်းခင်အချိန်လေးမှာပဲ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြည်သူလူထုရဲ့ဆန္ဒတွေကိုအပြည့်အဝအကောင်ထည်မဖော်နိုင်သေးခင်မှာတည်ငြိမ်အေဂျင့်စွာလိုရာပန်းနိုင်ရောက်ရှိနိုင်ဖို့ပြည်သူတွေဘက်ကဉာဏ်ပညာအမျှော်မြင်ကြီးစွာနဲ့ဝန်းရံပေးဖို့မေတ္တာရက်ခံပန်ကြားခဲ့ပါတယ်ဒီကနေ့ဒုတိယသမ္မတလောင်းအမည်စရင်တွေကိုလွှတ်တော်နဲ့ရတင်သွင်းချိန်မှာ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့လွှတ်တော်ကိုတက်ရောက်လာတဲ့လက်မှတ်ရေးထိုးခဲ့ပေမဲ့ပြည်သူလွှတ်တော်အစည်းအဝေးကိုတော့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူ
းဒုသမ္မတအမည်စရင်တွေထွက်ပေါ်လာတဲ့အပေါ်မှာတိုင်းရင်းသားလွှတ်တော်ကုသလေတချို့ရဲ့အမြင်သဘောထားတွေကိုကြားခဲ့ကြတာပါ VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကစူးစီးတင်ပြပေးခဲ့တာပါရှင်NLD ပါတီကနေပြီးတော့အခုလိုမျိုးဒီရွေးချယ်တင်သွင်းလိုက်တဲ့ဒုသမရစင်းထဲမှာချင်းတိုင်းရင်းသားတူအဆိုပြုခံရတဲ့အပေါ်မှာချင်းတိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေကရောဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါရှင်။ချင်းပြည်နယ်ထန်တလန်မြို့နယ်လွှတ်တော်ကိုယ်စားလှယ် Henry Bantuyu ကိုအမျိုးသားလွှတ်တော်မှာဒုသမရလောင်းအဖြစ်နဲ့ဒီ NLD ပါတီဘက်ကအဆိုပြုတင်သွင်းလိုက်တာကြောင့်ဒီအပေါ်မှာချင်းလူမျိုးတွေကကြိုဆိုလိုက်ကြပါတယ်။သူဟာခရီးယံဘာသာဝင်တဦးဖြစ်တာကြောင့်လဲဘာသာရေးခွဲခြားတယ်ဆိုတဲ့ဆွဆွဲချက်တွေကိုဖြေရှင်းရမှာပုံမုံယုံကြည်မှုရှိလာစေမှာဖြစ်တယ်လို့ဆိုပြီးတော့လည်းဒီမျောလင့်သုံးသက်ကြတာတွေရှိပါတယ်ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့အမျိုးသားလွှတ်တော်မှာဒုသမရလောင်းအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဆိုတင်သွင်းရမှာချင်းပြည်နယ်အမှတ်3မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးဟင်နရီဘန်တီယူကိုတင်သွင်းခဲ့တာဖြစ်ပါတယ်ဒါဟာချင်းမျိုးသားတွေကပြမာဆုံးအစ်မြင့်နိုင်ငံတာဝန်ကိုဆောင်ရွက်ခွင့်ရမှာဖြစ်တဲ့အတွက်ကြိုးဆိုကြောင်းချင်းပြည်နယ်အမှန်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဂင်ကန်းလျံကပြောပါတယ်
။ဒါပေါင်းပါလေတင့်လို့ပါလေလို့ကျွန်တော်ဆုံးသတ်ပါတယ်။ဒါလည်းဆိုတော့ချင်းချင်းပြောမယ်ဆိုရင်လူနိုင်ငံမှာအစင်နာပုံစံမျိုးပေါ့။ခရင်ကြရလဲကြထားတဲ့လိစ်တစ်ခုရှိတယ်လေ။ချင်းပြည်နယ်တရားကဒါမျိုးအစင်နေရာမရှိဘူးလို့ကျွန်တော်ဒီရုပ်ပြပဲဖြစ်ပါပဲဒီလိုလုပ်တာတော့ကောင်းပါလေလေ။ကျွန်တော်တို့လုပ်နေတာကတော့ဒီတစ်ချက်အပြည့်အဝအာဏာရှိတဲ့နေရာတော့ကျွန်တော်မရနိုင်ဘူးလေ။အင်ဂျင်နီယာဝင်တော့ဒါကြောင့်ကင်းလျော်တယ်လို့ပဲဆိုရမှာပေါ့။
ချင်းပြည်နယ်ဟာခါမြို့မှာခြေဆိုင်တဲ့ဟာခါပို့သတင်းစာရဲ့အက်ဒီတာကိုပါပီးကလည်
းအဲ့ဒါတော့ welcome ပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့သမရဒိချီတို့သမရဒိချီပေါ့။အဲ့ဒါတော့ကျွန်တော်တိုင်းပြည်ကြီးတွေကဖြစ်ပြပါလေလို့ကျွန်တော်ထင်တယ်။ပြီးတော့အဲ့ဒီကလည်းကျွန်တော်တို့ဟိုချင်းတိုင်းသားတူပေါ့နော်ဟိုဒုသမရအတွက်အဲ့လိုရထားရဆိုတော့ဖြစ်ပြပါရဲ့ဟိုတို့တော့နိုင်တယ်မလုပ်နိုင်ဘူးဆိုတော့ကျွန်တော်ကြည့်ရသေးတာပေါ့နော်ကျွန်တော်အနေနဲ့တော့ဖြစ်ပြပါရဲ့အရန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဦးဟင်နရီဘန်တီယူဟာချင်းလူမျိုးခရီးယံဘာသာဝင်တူဖြစ်ပြီးတမ်ဘရော်မှာဘူမူအစင်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့နောက်ပိုင်းမှာဗာဂျီးနီးယားဆက်ယုံမှုမန္တလေးဒုအထွေထွေမန်နေဂျာစီမံခန့်ခွဲမှုဌာနစက်မှုတက်နဲ့အရဲချက်ဆက်ယုံမှုဘီလင်းတို့မှတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့ချင်းမျိုးသားတပ်ဦး CNF ရဲ့လက်ထောက်အထွေထွေတွေ့မှုတက်ဖြစ်တဲ့ဒေါက်တာရွှေခါကတော့ချင်းမျိုးသားတယောက်ကိုဒုသမရအဖြစ်အဆိုပြုတဲ့အတွက်ဂုဏ်ယူကြောင်းပြောဆိုသလိုဘာသာရေးနဲ့ပတ်သက်ပြီးတော့လည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်ကလည်းဘာသာရေးအရခွဲခြားဆက်ဆံမှုရှိတယ်ဆိုတဲ့ဟာကလည်းလူတွေပြောနေတဲ့ဟာရှိတာ။အိုးအဲ့ဒီအတွက်ကလည်းပို့ပြီးတော့ဟိုယုံကြည်မှုရှိလာမှာပေါ့။ဒုသမရသူဒီဆုံးခရစ်ယာန်ပြောင်းနေလဲဖြစ်လာတယ်ဆိုတဲ့အခါကျတော့အဲ့ဒီကိစ္စကိုဖြေရှင်းတဲ့အခါမှာလည်းဆွေးနွေးတဲ့အခါမှာလည်းပို့ပြီးတော့ပေါင်းလာမှာပေါ့နော်။
ဒုသမရအဖြစ်တာဝန်ယူနိုင်ယူနိုင်ဆိုတာနဲ့ပတ်သက်ပြီးတော့လေဒေါက်တာရွှေခါကအခုလိုတုံ့တက်ပြောဆိုပါတယ
်ကျွန်တော်အမြင်ကတော့တာမန်ဆက်ကာဟက်အတွက်ပဲလူကြီးကောင်းအောင်ထားမယ်ဆိုတော့ဘာလို့မှလုပ်နိုင်မှာမဟုတ်ဘောနော်ဒါပေမဲ့တကယ်လုပ်နိုင်မယ်ဆိုလို့ရှိရင်သူ့ကိုလုပ်ပိုင်ခွင့်တွေပေးမှအရေးကြီးတဲ့ဟိုဝန်ကြီးဌာနတွေကို supervise လုပ်တဲ့ဒီဟာတွေကိုသူ့အနေနဲ့ဟိုလုပ်ခွင့်ရမယ်ဆိုရင်လေ
အမျိုးသားလွှတ်တော်မှာဒုသမရလောင်းအဖြစ်ပြည်တော်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအရင်အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ကိုအစိုးတင်သွင်းထားပါတယ်လောလောဆယ်မှာတော့အမျိုးသားလွှတ်တော်မှာ NLD ပါတီကကိုယ်စားလှယ်အများစုရရှိထားတာဖြစ်တာကြောင့်ဦးဟင်နရီဘန်တီယူဟာဒုသမရအဖြစ်ရွေးချယ်ခံရမယ့်အလားအလာပိုများနေပါတယ်။အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်နဲ့တက်မရော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကတင်သွင်းတဲ့ဒုသမရလောင်းတွေကိုသမရအရေးချင်းစီစီရေးအဖွဲ့ကစစ်စစ်ပြီးတဲ့နောက်ဒီလ18ရက်နေ့လောက်မှာပြည်တော်စုလွှတ်တော်ကသမရဒုသမရတွေအဖြစ်ရွေးချယ်အတည်ပြုပွဲရှိနေပါတယ်။
ရင်ဘတ်အတော်ကြာမျောလင်းဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမရလောင်းအမည်စီးရင်တွေထွက်လာပါပြီ။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်အရတားစစ်စစ်သမရတဦးဦးဆောင်မဲ့အစိုးရအဖွဲ့တည်းလေမကြခင်ပုံပေါ်လာတော့မှာပါ။အခုအမည်စီးရင်တင်သွင်းထားတဲ့ဒုတိယသမရလောင်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီနေ့ညတိုင်းရိုက်လေးလိုင်းစီစဉ်မတိုင်ခင်သောတာရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA American တန်ရဲ့ကြာတာ Braining ညနေခင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9နာရီကနေ9နာရီခွဲမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုလည်းသောတာရှင်တွေကိုအသိပေးချင်ပါတယ်။ VOA ရဲ့ရုပ်သံအစီအစဉ်တွေကိုတော့ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုလို့ရပါတယ်။VOA ရဲ့ internet website လိပ်စာ burmese.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းမှာလိုက်ပြီးတော့ကြည့်ရှုလို့ရပါတယ်။ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကိုလည်းဒီ internet စာမျက်နှာတွေမှာဖတ်ရှုလို့နားဆင်လို့ရပါတယ်ရှင်။အခုကတော့ဒီကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်သိန်းကတက်လက်တင်ပြပေးပါအောင်မယ်ရှင်။
ရမတော်ကြခမန်းချက်မျိုးမျိုးနဲ့ဆောင်ဆိုင်နေကြတဲ့ဒုတိယသမရလောင်းအမည်စင်တွေဒီကနေ့ထွက်လာပါပြီ။ပြည်သူ့လွတ်တော်အစုအဖွဲ့ကနေမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကတင်သွင်းတဲ့ဒုတိယသမရလောင်းကတော့ဦးထင်ကျော်ဖြစ်ပါတယ်။တခါချင်းတိုင်းသာတူဖြစ်သူဦးဟင်ရီဗန်တီယူကိုတော့အမျိုးသားလွတ်တော်အစုအဖွဲ့ကနေဒုတိယသမရလောင်းအဖြစ် NLD ကတင်သွင်းပါတယ်။ဦးထင်ကျော်ကလွတ်တော်ကိုယ်စားလှယ်မဟုတ်ပဲဦးဟင်ရီဗန်တီယူကတော့ NLD ပါတီကပြည်သူ့လွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။ပြည်ထောင်စုကြံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းပြည်သူ့လွတ်တော်ဘက်မှလက်ရှိဒုတိယသမရဒေါက်တာဆိုင်းမောက်ခန်းအမျိုးသားလွတ်တော်ဘက်ကနေအရင်အမျိုးသားလွတ်တော်ဥက္ကဋ္ဌဟောင်းနဲ့လက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်တို့ကိုဒုသမရလောင်းတွေအဖြစ်အမည်စင်းတင်သွင်းထားပါတယ်။တမရတော်သားကိုယ်စားလှယ်အစုဖွဲ့ဘက်ကဒုသမရလောင်းအဖြစ်ဘယ်သူကိုရွေးချယ်ထားလဲဆိုတာနဲ့အမည်စင်းတင်သွင်းပြီးပြီလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အီရန်နဲ့ဆီးရီးယားနိုင်ငံတွေထဲမှာတည်းမဟုတ်ဘဲကမ္ဘာတဝန်းမှာ IS အစ္စလာမ်အစိုးရအဖွဲ့ကိုတိုးချဲ့ချေမှုန်းဖို့အတွက်တတမမမမိတ်အဖွဲ့တခုရရှိရေးအမေရိကန်ဆိုရတာဝန်ရှိသူတွေစူးစမ်းနေပါတယ်။လစ်ဗျားမှာအစ္စလာမ်အစွန်းရောက် IS အဖွဲ့ပိုပြီးအားကောင်းလာတယ်လို့ပြီးခဲ့တဲ့နိုဝင်ဘာလကပါရီမြို့တော်အကြမ်းဖက်တိုက်ခိုက်ခံရတာတွေရဲ့နောက်ဆက်တွဲဖြစ် IS အစွန်းရောက်အဖွဲ့ချင်းမွေးမှာပိုပြီးကြကြပြန့်ပြန့်နီလန်ပေါင်းစုံနဲ့ချင်းကပ်လုဆောင်ဖို့အမေရိကန်တာဝန်ရှိသူတွေစူးစမ်းနေတာပါ။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်လေကြောင်းတိုက်ခိုက်မှုတခုအတွင်း IS စစ်သွေးကြောအဖွဲ့ရဲ့တပ်မှုတဦးအပြင်းအထန်ဒဏ်ရာသွားပြီးမဲ့အသက်မသေဘူးလို့ဆီးရီးယားကတိုက်ပွဲတွေကိုစောင့်ကြည့်နေတဲ့ပြည်တွင်းခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်။ဥရောပတိုက်ကိုရွှေပြောင်းဝင်ရောက်လာသူတွေဝင်ရောက်လာတဲ့လမ်းကြောင်းတစ်ခုဖြစ်နေတဲ့ဘောလ်ကန်ဒေသလမ်းကြောင်းကိုဆက်ပြီးပိတ်ထားတဲ့နယ်လို့ဩစတြေးလျပြည်ရဲဝင်ကြီးဂျိုဟန်နာမီဂလိုက်နာကပြောပါတယ်။ဆလိုဗီးနီးယား၊မက်ဆီဒိုနီးယား၊ဆာဗီးယားနဲ့ခရိုအေးရှားနိုင်ငံတွေကိုဖြတ်ပြီးတော့ရွှေပြောင်းဒုက္ခသူတွေဝင်နေကြတာပါခင်ဗျာ
။ဒီနေ့ညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးတော့စပန်းဆိုင်ရာအင်ဂျင်နီယာကတော့ SPAF တရေဖြစ်ပါတယ်။သတင်းတွေကိုတော့ကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ချမခင်ပြထွေးပါရှင်။ View American တန်ရဲ့ကြာတာရင်းနှီးညအစီအစဉ်ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေအတန်လွင့်ပေးခဲ့တာပါ။သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေရှင်။ကျမတို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်နာရီကြာမှကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.